ထိုင်းနိုင်ငံမှာမကြခင်ချင်းပါဖို့စီစဉ်ထားတဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်ဖို့တတ်မှတ်ထားတဲ့နေရာကိုနိုင်ငံရေးပါတီတွေလာရောက်ပြီးမှတ်ပုံမတင်နိုင်အောင်ဘန်ကောက်မှာအတိုက်ခံထောင်ပေါင်းများစွာရဲ့ကြိုးစားမှုဟာမအောင်မမြင်ဖြစ်ခဲ့ရပါတယ်။ February 2ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုနှောက်ယှက်တားဆီးမှာဖြစ်ကြောင်းအတိုက်ခံခေါင်းဆောင်စုသက်တောင်စုပန်ကတနင်္လာနေ့မှာပြောကြားခဲ့သလိုမှတ်ပုံတင်အတွက်တနင်္လာကနေ့တောက်ကြနေ့တွေအတွင်းလာရောက်နိုင်မှုအတွက်စီစဉ်ထားတဲ့ထိုင်းဂျပန်အားကစားယုံကြည်ကိုပိတ်ဆို့ဖို့အတွက်ဆန္ဒပြသူတွေကိုစတင်ရွှေ့ပြောင်းခိုင်းနေတာပါတချို့နိုင်ငံရေးပါတီတွေဟာဆန္ဒပြသူတွေနဲ့ထိတ်တိုက်မတွေ့အောင်မိုးမလင်းခင်ကတည်းကမှတ်ပုံတင်ထားတဲ့နေရာကိုတောရောက်နိုင်ခဲ့ကြသလိုဆန္ဒပြသူတွေရဲ့တားဆီးမှုကြောင့်ရောက်အောင်မတော်နိုင်ခဲ့ကြတဲ့တခြားနိုင်ငံရေးပါတီအတော်များများကခေါင်းဆောင်တွေနဲ့သူတို့ကိုထောက်ခံသူတွေကတော့မှတ်ပုံတင်လက်ခံတဲ့အနာကရဲစခန်းတွေကိုတောရောက်ခဲ့ကြပါတယ်ရဲစခန်းထဲမှာလူ100လောက်ဖြစ်လာချိန်မှာစကန်ရဲ့တက်တရထက်ကနေတနက်တန်3ချက်ကြားခဲ့ရတယ်လို့ပါတီအသစ်ဖြစ်နေမှတ်ပုံတင်ခဲ့တဲ့ Democratic အင်အားစုပါတီကအကြံပေးပရာဆိုင်မွန်ကွန်ဆရီကပြောပါတယ်ဒါပေမဲ့ဒဏ်ရာရသူတယောက်မှမရှိဘဲအဆောက်အဦမှာတော့ရေနဲ့မီးအဖြတ်တောက်ခံခဲ့ရပါတယ်